မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတင်းကျပ်တဲ့ကန့်သတ်ချက်တွေကြောင့်အဲ့မှာရှိတဲ့ဗြိတိန်သံရုံးကိုယာယီပိတ်ထားတယ်လို့မြောက်ကိုရီးယားနိုင်ငံဆိုင်ရာဗြိတိန်သံမကြီးကပြောလိုက်ပါတယ်။ပြောရမှာရှိတဲ့ဗြိတိန်သံရုံးကို2020ခုနှစ်မေလ29ရက်နေ့မှာယာယီပိတ်လိုက်ပြီးတော့တန်တမာဝန်ထမ်းအားလုံးလည်းအခုခါမှာမြောက်ကိုရီးယားကနေထွက်ခွာသွားကြပြီလို့တန်မာကြီး Colin Cross က Twitter ကနေကြော်ကြာရင်းနေမှာရေးပါတယ်။မြောက်ကိုရီးယားနိုင်ငံကိုလေးလာစောင့်ကြည့်နေတဲ့တောင်ကိုရီးယားခြေစိုက် NK သတင်းဌာနကတော့ဗြိတိန်တန်ယုံဝန်ထမ်းဟာနေဆက်ကိုဖြတ်ပြီးတော့တရုတ်နိုင်ငံတဲကိုကုန်းချောင်းကနေဝင်သွားတယ်လို့ပြောပါတယ်။ပျုံယမ်းမှာရှိတဲ့ဗြိတိန်တန်ယုံကတန်ဝန်ထမ်းတွေကိုထွက်ဖို့ဆုံးဖြတ်ရတာဟာကန့်သတ်ချက်တွေကြောင့်မြောက်ကိုရီးယားနိုင်ငံတဲကိုဝင်ဖို့မဖြစ်နိုင်တဲ့အတွက်တန်ဝန်ထမ်းတွေကိုအလဲအကျလဲလှယ်သွားဖို့တန်ယုံလုပ်ငန်းတွေဆက်လုပ်သွားဖို့မဖြစ်နိုင်ဘူးလို့ဗြိတိန်နိုင်ငံသားဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ဗြိတိန်ဆိုရအနေနဲ့ပျုံယမ်းမှာရှိတဲ့သူတို့ရဲ့တန်ယုံကိုတက်နိုင်သမျှအစောဆုံးပြန်ဖွင့်နိုင်ဖို့ရည်ရွယ်ထားတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားဟာ COVID-19 ကပ်ရောဂါစဖြစ်ချိန်ကစပြီးတော့သူတို့ရဲ့နေဆက်တွေကိုပိတ်ပြီးနိုင်ငံတွင်းမှာလည်းနိုင်ငံသားတွေကိုအပြင်မထွက်ဖို့တင်းတင်းကြပ်ကြပ်ထိန်းချုပ်ခဲ့တာကြောင့်နိုင်ငံအတော်များများသူတို့ရဲ့တာဝန်တွေကိုပြန်ခေါ်ပြီးတော့တာဝန်လုပ်ငန်းစဉ်တွေကိုရပ်ပစ်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။